ပကုံးမြို့ဝင်းနေမိတာယုံကျောင်းတိုက်ဆရာတော်ဗရန္တမုနိန္ဒာဘေဝန္တပြန်လွန်ခဲ့တဲ့ဖြစ်ရအတွက်ခွင့်လွှတ်ဖို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမြောင်လိုင်ရဲ့တောင်းပန်စာကိုစစ်ကောင်စီသာသနာရေးဝန်ကြီးဦးတင်ဦးလွင်ကဒီကနေ့ဝင်းနေမိတာယုံကျောင်းတိုက်ကိုလာပြီးတော့ဆရာတော်တွေရှေ့မှောက်မှာဖတ်ကြားတင်ပြခဲ့ပါတယ
်ပရိယတ်တိသာသနာတွင်တန်ဖိုးရှိထင်ရှားကြော်ကြားလှသောတန်ဃာတော်အရှင်သူမြတ်တစ်ပါးဖြစ်သည့်ပဲခူးမြို့ဝင်းနိမိတ်တာယုံကျောင်းတိုက်ဤဦးစီးပဌာနာနာယကဆရာတော်ဗဒ္ဒန္တမုနိန္ဒာဘိဝင်သဆရာတော်ကြီးဆုံးရှုံးခဲ့ရသည့်အတွေ့တပည့်တော်တို့အနေဖြင့်များစွာဝမ်းနည်းကြည်ကွဲရသည့်အပြင်ယခုဖြစ်စဉ်အတွေ့လည်းအလေးအနက်ထား၍တောင်းပန်အပ်သည်ကိုလျှောက်ထားလိုပါသည်ဖေယတပည့်တော်တို့အနေ
ဇွန်လ19ရက်နေ့ကမန္တလေးတိုင်းငန်းစုံမြို့နယ်ကမ္မရွာနားမှာဝင်းနေမိတာယုံကျောင်းတိုက်ဆရာတော်ကြီးစီလာတဲ့ကားပစ်ခံရပြီးဆရာတော်တင်တတ်တန်ရနဲ့ပြန်လည်တော်မူခဲ့ပါတယ်အစောပိုင်းကတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက PDF လက်နက်ကင်အဖွဲ့ရဲ့လက်ချက်လိုသတင်းထုတ်ပြန်ခဲ့ပြီးနောက်ပိုင်းဆရာတော်နဲ့အတူကားထဲမှာလိုက်ပါလာပြီးအသက်မသေးပဲကြံရစ်တဲ့ကံသုံးစင်ဆရာတော်ကသူ့ကိုယ်ရည်အဖြစ်အပျက်ကိုထုတ်ဖော်ပြောဆိုလိုက်တော့မှသာလုံခြုံရေးအခြေအနေတွေရှုပ်ထွေးနေတဲ့အချိန်ကားတစီးကိုစစ်ကားကပစ်ခတ်ခဲ့မိတယ်လို့ပြန်လည်ရှင်းလင်းခဲ့ပါတယ်ဒီပစ်ခတ်မှုကိုစုံစမ်းစစ်ဆေးနေပြီးတာဝန်ရှိတဲ့သူတွေကိုအရေးယူသွားမယ်လို့လည်းစစ်ကောင်စီကပြောဆိုထားပါတယ်ခင်ဗျာ